ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲချမ်းမြို့နယ်တွင်ကစိုက်ပျိုးရေးလုပ်နေတဲ့မြန်မာအလုသမားတဦးကိုထိုင်းအလုရှင်ကတနက်နေ့ပြစ်တက်ခဲ့ပါတယ်။အခုတော့အလုသမားကိုတတ်ခဲ့တဲ့အလုရှင်ကိုဖမ်းဆီးလိုက်နိုင်ပြီဖြစ်ကြောင်းချင်းမိုင်မြို့ကမြန်မာအလုသမားတန်ရာရှိကပြောပြပါတယ်။အပြည့်အစုံကိုတော့ထိုင်းခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ချင်းမိုင်ချင်းရိုင်ဒေသတွေမှာမြန်မာနိုင်ငံသားရှမ်းလူမျိုးစုတွေအများအပြားအလုလုကိုင်နေကြတဲ့နေရာတွေပါ။ထိုင်းလူမျိုးတွေနဲ့ဘာသာစကားဆင်နေတာတွေကြောင့်အဲ့ဒီဒေသမှာရှေ့ပြောင်းလို့သမားအများစုကတော့ရှမ်းပအိုလာဟုအခါဆတဲ့တိုင်းရင်းသားတွေအလုလုကိုင်နေကြတာဖြစ်ပါတယ်။ချင်းမိုင်ဒေသမဲချမ်းမြို့နယ်ထဲမှာအလုလုကိုင်နေတဲ့မြန်မာနိုင်ငံသားရှမ်းလူမျိုးတို့ဟာတနက်နဲ့ပြစ်ခတ်တပ်ဖြတ်ခံရတဲ့အကြောင်းကိုတော့ချင်းမိုင်မျိုးကမြန်မာတန်ရုံအလုသမားတန်ရာရှိဦးဦးခင်မောင်ကအခုလိုပြောပြပါတယ်
။တတိကတတ်လိုက်တယ်ဆိုမှတ်မှန်တဲ့သတင်းအခုတော့ဟိုဟိုဟာဘောတက်စင်ရဟိုအဘတရတာဆိုဆက်လျက်နေရတတ်တယ်ဟာကိုဟိုကတော့မှသူတို့ဟိုလောကမရှင်ရဲ့တိုင်လို့ဟိုပြစ်တကောင်ပါချင်းမိုင်အရှာကြည့်ပြီးတော့ဘာလို့ချမ်းချမ်းလူမျိုးသူကချမ်းလူမျိုးပေါ့ဗျာချမ်းလူကသူကဟိုဟို passport တော့ဘာလို့လဲမဟုတ်ပါဘူးသူကဟိုဒီတော့အထောက်ထားမင်းနဲ့နေရဟိုကတော့အရှာကြည့်ပြီးဟိုအဖွဲ့အစည်းနဲ့သူတို့က18ရက်နေလောက်မှပဲသူကအဲ့လိုတိုင်လို့ရေးကြရင်သူကမြှောက်နှံထားတဲ့ဟာကိုအလောင်းပြန်ပေါ်တာပေါ့နော်ငါလောပြန်ပေါ်ပြီးမှအခုချင်းမိုင်ဟိုချင်းမိုင်ကိုပြန်ယူထားတယ်ခင်ဗျ။ဟိုကသူတို့ကအသုံးလိုလိုပတ်စံဟိုကတထင်းကိုပတ်စံတောင်းတာပေါ့နော်
။ဟုတ်ကဲ့
။ပတ်စံတောင်းတဲ့အခါမှာတထင်းကလည်းဟိုပတ်စံကသူတို့မရတဲ့အခါမှာအခြားချံတစ်ခုမှသွားလောက်တာ
။ဟုတ်ကဲ
့။ဟိုသူ့ရှိရင်တော့အခြားချံမှသွားလောက်တာပေါ့ဗျာ။ငါသွားလောက်ပြီးခါမှာဟိုကတထင်းကအဲ့ဒီဟာကိုမကျင်းတတ်လို့ပေါ့။ငါမကျင်းတတ်လို့ဟိုခုနလိုလက်ရောက်ကျူးလွန်တဲ့သဘောရှိရောက
်။ဒီအမှုနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကလိုအပ်တဲ့အထောက်အထားတွေပေးမှဖြစ်ပေမဲ့တကယ်လို့လုတ်ဆရာမလို့ပဲထိုင်းဥပဒေအရသာအေးအေးယူဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းတန်ရာရှိကဆိုပါတယ်
။တန်ယုံကဆိုလိုအပ်တဲ့ထောက်တော့ပါပုံမှာပေါ့ဒါပေမဲ့မြန်မာတန်ယုံအနေနဲ့ကဆိုလိုအပ်တော့သူကတကယ်လို့အနေနဲ့တော့လုတ်ဆရာမလို့လေဒီသာရေးအေးပိုင်ဆိုတော့ဟိုကတကယ်လို့မလုတ်ပြင်မဲ့သူတို့ကဟိုတကယ်လို့မလုတ်ပြင်မဲ့သူတို့ကဟိုရစုံးမှုဆိုတော့သူတို့ကအကုန်လုံးဟိုကထိုင်းဥပဒေရာကျူးလွန်တဲ့လူကိုဖမ်းတော့ပြီပါပြီ
။ပြစ်တက်ခံရတဲ့ရှမ်းမျိုးသားဟာရှမ်းပြည်နယ်သိမ့်တီမြို့နယ်မိုင်းလီကျေးရွာဇာတိဖြစ်ပြီးအသက်40နှစ်အရွယ်ဆိုင်းရင်ဖြစ်ပါတယ်။သူဟာမဲချမ်းမြို့နယ်ပန်းဟိန်ဖွန်အုပ်စုကစိုက်ပျိုးရေးခြံတစ်ခုမှာအလုပ်လုပ်ကင်နေသူဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့စစ်စစ်ချက်တွေရယူဖို့အတွက်ချင်းမိုင်မြို့ကိုတည်ဆောင်သွားပြီဖြစ်တယ်လို့သူ့ကိုပြစ်တက်တဲ့ထိုင်းအလုပ်ရှင်ကိုလည်းဖမ်းဆီးခဲ့ပါတယ်ရှင်။